ီနေ့မှာလူငယ်များအတွက်တင်ဆက်ပေးချင်တာကတော့မတ်ကေသီရဲ့နုပြိုသက်တာအတူယူစရာကဏ္ဍပဲဖြစ်ပါတယ
်ဒီတစ်ပတ်နုပြိုသက်တာအတူယူစရာအစီအစဉ်ကနေတွန်းလဲတဲ့ဈေးရောင်းရာကနေဟိုတယ်များပိုင်ရှင်ဖြစ်လာသူစင်ကာပူနိုင်ငံမှချူချောင်ငန်းအကြောင်းကိုပြောပြခြင်းပါတယ်တယောက်ဘဝစက်ကြောင်ထူးထူးခြားခြားလေးဆိုရင်လူတိုင်းစိတ်ဝင်စားတတ်ကြပါတယ်အဲ့ဒါကြောင့်ကျမလည်းထူးထူးခြားခြားအကြောင်းလေးတွေဖတ်ရရင်ဖောက်တယ်ချဖို့စဉ်းစားမိပါတယ်ဒီတစ်ပတ်မှာတော့လက်တွန်လဲဈေးတွေဘဝကနေဟိုတယ်တွေပိုင်ဆိုင်လာတဲ့သူစင်ကာပူနိုင်ငံကချူချောင်ငန်းအကြောင်းကိုရွေးလိုက်တာပဲဖြစ်ပါတယ်လူတိုင်းအသက်ရှူကြတာအတူတူဖြစ်ပေမဲ့စိတ်ကူးပုံချင်းတော့မတူညီကြပါဘူးအောင်မြင်ကြီးပွားတဲ့စီးပွားရေးလုပ်ငန်းရှင်အတော်များများဟာလုပ်ငန်းအသေးလေးတွေကနေခြေလှမ်းစားခဲ့တယ်လို့ဆိုစကားရှိခဲ့ပါတယ်စင်ကာပူနိုင်ငံကဒေါ်လာတန်ပေါင်းများစွာတန်တဲ့ဈေးချိုချိုနဲ့တင်းလို့ရတဲ့ Hotel 81တွေကိုပိုင်ဆိုင်သူအသက်49နှစ်အရွယ်ချူချောင်ငန်းဟာသူ့ရဲ့ဘဝကိုတုံညာကနေစားခဲ့ရပါတယ်ချူဟာအသက်12နှစ်အရွယ်လောက်ကတည်းကအကြောင်းတစ်ဖက်နဲ့ဆောက်လုပ်ရေးလုပ်ငန်းခွင်တွေမှာတွန်းလဲလေးနဲ့တသီးတွေရောင်းခဲ့ရပါတယ်တခါတလေကြာရင်လေကျောင်းပြင်ဘက်မှာအင်ကလှုပ်ပေးလိုက်တဲ့မုတ်နဲ့ကစားစရာတွေပါရောင်းရပါသေးတယ်။သူတို့အဖေကဆောက်လုပ်ရေးလုပ်ငန်းကိုအခြားသူစီကကန်ထရိုက်ပြန်ယူပြီးလုပ်ရတာမို့ဝင်ငွေတိတ်မကောင်းလာပါဘူး။ညီကိုမောင်နှမ9ယောက်ရှိတာမို့သူ့အဖေရတဲ့ဝင်ငွေမလုံလောက်တဲ့အခါတစ်ဖက်တစ်လမ်းကမိသားစုအတွက်ဝင်ငွေရှာခဲ့ရပါတယ်။ချူဟာအဲ့ဒီရွယ်ကလေးကငွေသုံးချင်ရင်ငွေရှာတတ်ရမယ်ဆိုတဲ့အတွေ့ရခဲ့ပါတယ်။အဲ့ဒီနောက်ပိုင်းမှာငားရောင်းတဲ့အလုပ်ပြောင်းလုပ်တော့ပို့အောင်မြင်လာခဲ့ပြန်ပါတယ်။အသက်16နှစ်အရွယ်မှာအထယ်လိပ်တွေကိုရောင်းရင်ကြီးပွားနိုင်မယ်ဆိုတဲ့လမ်းစာကိုနင်းမိမယ်လို့ယုံကြည်တဲ့အတွက်အချိန်ဆိုင်မနေတော့ပဲအထယ်တဲ့တယောက်စီကိုသွားပြီးသူ့ကိုအယောင်ဈေးတဲ့ခန့်ဖို့တောင်းပန်ခဲ့ပါတယ်။အဲ့ဒီအတွက်လှုပ်အားကအဖြစ်နဲ့စင်ကာပူဒေါ်လာ2ဒေါ်လာပဲရပါတယ်။ဒါပေမဲ့အထည်ရောင်းရတဲ့လုပ်ငန်းကိုတင်ယူခွင့်ရတယ်လို့ခံယူပြီးဝင်လုပ်ခဲ့တာဖြစ်ပါတယ်။မကြခင်မှာပဲကိုပိုင်အထည်ရောင်းချနိုင်တဲ့အဆင့်ရောက်ခဲ့ရပါတယ်။အသက်21နှစ်အရွယ်မှာတော့ဆိုင်ကန်းတစ်ခန်းစတင်ဝယ်လာနိုင်ခဲ့တယ်။အသက်24နှစ်ရောက်တော့ဆိုင်ကန်း6ခန်းကိုပိုင်ဆိုင်လာပါတယ်။အသက်30ရောက်တော့ငွေတန်းလက်ထဲမှာရှိနေပြီဖြစ်ပါတယ်။အဲ့ဒီကနေအမျိုးသမီးတွေရဲ့အဝတ်အထည်ရောင်းချရေးလုပ်ငန်းတွေကိုပဲစောက်ချလုပ်ဖို့စိတ်ကူးပေါ်လာပါတယ်။အမျိုးသမီးတွေဟာသူတို့အဝတ်အစားတွေကိုအထည်ချုပ်ဆိုင်သွားအပ်မဲ့အစားအသင့်ချုပ်ပြီးသားကိုပဲဝယ်ဝတ်တဲ့အလေးအထကိုပြောင်းလာနေပြီဆိုတာကိုသူလေ့လာမိလိုက်ပါတယ်။အဲဒါကြောင့်လအနေငယ်အကြာလောက်မှာပဲသူ့ကိုယ်ပိုင်ထိတ်တန်းတရားဆိုတဲ့နာမည်နဲ့အထည်တွေလက်လီရောင်းတဲ့လုပ်ငန်းစတင်ဖွင့်လှစ်လိုက်ပါတယ်။နောက်တော့စင်ကာပူမှာဆိုင်ခွဲပေါင်း30အထိဖွင့်လှစ်လာနိုင်ခဲ့ပါတယ်။အမျိုးသမီးအဝတ်အထည်လုပ်ငန်းကို၄နှစ်လောက်လုပ်ပြီးခဏနားလိုက်ပါတယ်။မကြခင်မှာပဲသူ့သူငယ်ချင်းတွေအလုပ်ဖြစ်နေတဲ့အင်ယာမြေလုပ်ငန်းကိုပြောင်းလုပ်ကြည့်ဖို့တာဆူခဲ့ပါတယ်။စင်ကာပူမှာညငယ်မလေးတွေစက်စားလို့နာမည်ပြက်နေတဲ့ဂေးလန်ဆိုတဲ့ရပ်ွက်ရှိပါတယ်။ဘသူကမှစိတ်မကူးမိတဲ့စီမံကိန်းတစ်ခုကိုအဲ့ဒီရပ်ွက်ထဲမှာစအကောင်ထည့်ဖော်ခဲ့ပါတယ်။အိုမင်းဟောင်းနှွဲလို့ပြစ်ထားရတဲ့အိမ်တန်းလျားတွေကိုအထက်ပေါင်းများစွာပါဝင်တဲ့ခင်မီတိုက်ခန်းတွေတိဆောက်လိုက်ပါတယ်။ချူချောင်ငန်းရဲ့ဆောက်လုပ်ရေးလုပ်ငန်းစပြီးနှစ်လအတွင်းမှာပဲတိုက်ခန်းတွေအကုန်ရောင်းလိုက်ရပါတယ်။ အဲ့ဒီကနေမြေတွေတကွက်ပြီးတကွက်ဝယ်ပြီးတိုက်ခန်းတွေဆောက်ဖြစ်သွားပါတော့တယ်။1964ခုနှစ်မှာကျတော့ဂေးလန်ရက်ကွက်ထဲမှာဈေးချိုချိုဟိုတယ်တွေဆောက်လုပ်ဖို့အစိုးရစီကခွင့်ပြုချက်ရခဲ့ပါတယ်။ အဲ့ဒီတော့ကတော့ဗျာဈေးချိုချိုဟိုတယ်ဆိုတာမျိုးကအဖြစ်ပဲလောက်ကြတာမျိုးပဲအတွင်းထဲမှာပေးထားတဲ့ပြိဘောကနဲ့အပြင်အဆင်တွေကလည်းတော်ယုံလောက်ပဲရှိပါတယ်အသုံးဆောင်တွေဆိုတာကလည်းခက်ညက်ညက်တွေပါပဲဒီလိုငန်းကိုသာတေးသေးချာချာလုပ်နိုင်ရင်စီးပွားဖြစ်မှာပဲလို့ကျွန်တော်တွေးမိတယ်လို့ချူချောင်ငန်းကပြောပြပါတယ် ချူဟာအခြားတိုင်းပြည်တွေမှာရှိတဲ့ဈေးချိုချိုနဲ့တည်နိုင်တဲ့ဟိုတယ်တွေကိုသွားရောက်လေ့လာခဲ့ပါတယ်။1965ခုနှစ်ရောက်တော့ဂေးလန်ရက်ကွက်ထဲမှာပထမဆုံး Hotel 81 ကိုစတင်တည်ထောင်လိုက်ပါတယ်။သူ့ဟိုတယ်နာမည်ကို Hotel 81လို့ရွေးချယ်ရတာဟာမမိလွယ်အောင်နဲ့ခေါ်ရကောင်းအောင်အပြင်သူ့အတွက် 81 ဆိုတာကံကောင်းခြင်းနံပါတ်လို့ယုံကြည်တာလဲပါပါတယ်။ ခုချိန်မှာတော့ချူးအနေနဲ့ဂေးလန်ရက်ကွက်ကဟိုတယ်၈လုံးအပါအဝင်စုစုပေါင်းဟိုတယ်၁၁လုံးပိုင်ဆိုင်နေပြီဖြစ်ပါတယ်။နောက်နှစ်တွေမှာလည်းအခြားရက်ကွက်တွေမှာနောက်ထပ်ဟိုတယ်၃လုံးကနေ၅လုံးအထိထပ်ဖွင့်ခဲ့ပါတယ်။ဟိုတယ်ဆိုတာကလူတွေလာတဲဖို့ဖွင့်တာပါပဲ။လာတဲတဲ့ဧည့်သည်တွေကိုသူတို့အခန်းထဲဘယ်လိုနေပါလို့ကျွန်တော်ကထိန်းချုပ်လို့မရနိုင်ပါဘူး။ ကျွန်တော်တို့ဘိုင်းကဧည့်သည်တွေကိုမပုံတင်စင်ရင်သွင်းတဲ့အခါမှာစီကံတကျကြီးကြပ်ထိမ့်သိမ်းနိုင်ဖို့အရေးကြီးပါတယ်။တန်တရာတွေ့စရာဘာတွေ့ရမလဲဆိုတာတော့စောင့်ကြည့်တတ်ဖို့လိုပါတယ်လို့သူ့ဟိုတယ်လုပ်ငန်းတဘာဝကိုရှင်းပြခဲ့ပါတယ်။ချူဟာအခြေခံပညာအဆင့်လောက်ပဲပညာသင်ပိုးခဲ့သူဖြစ်ပါတယ်။ဒါပေမဲ့လည်းစင်ကာပူနိုင်ငံမှာ2009မှာစွန့်ဦးတီထွင်လုပ်ငန်းရှင်၁၀ဦးကိုရွေ ငွေရှာတာပဲဗျကျွန်တော်လုံနိုင်တဲ့ရွေးစွမ်းကုန်လုတာပေါ့ဗျာဒါပေမဲ့ငါစီပွားရေးမှငါစီပွားရေးဆိုပြီးတော့တန်နံဆွဲဖြစ်နေတာမျိုးတော့မရှိဘူးဗျစီပွားဆိုတာတက်ချိန်တန်ရင်လဲတက်တာပဲပြက်ချိန်တန်ရင်လဲပြက်ရမှာပေါ့ဗျာလို့ပြောခဲ့ပါတယ်ဒါဟာတွန်းလဲတဲ့ဈေးရောင်းရရာကကြားကုတ်ကြားခဲအာထုံမှုကြောင့်ဟိုတယ်အမြောက်အများပိုင်လာခဲ့တဲ့ချူချောင်ငန်းရဲ့တရားသဘောနဲ့ရှင်တဲ့စီးပွားရေးတက်တနာတရက်လို့ဆိုနိုင်ပါတယ်ဘဝအတွက်စူးစမ်းအာထုံမှုများကိုနားဆင်ကြရပြီးတဲ့အခါမှာတော့ဝိညာဉ်အသက်တာအတွက်စဉ်းစားစေချင်ပါတယ်တုတ်တန်ကျန်းခန်းကြီးနှစ်အငယ်6မှာထာဝရဘုရားသည်ပညာကိုပေးတော်မူတတ်၏နားလည်နိုင်သောဉာဏ်သည်နှုတ်ကပတ်တော်အားဖြင့်သာဖြစ်တတ်၏ပညာစည်းဘူးရာအကန့်သက်ရှိပါသလားမရှိပါဘူးအခုခေတ်မှာဆိုရင်မကုံနိုင်မခန်းနိုင်ပေါများနေပါတယ်အမခန်းစက်မှုနည်းပညာနဲ့သတင်းအချက်လက်များစွာရရှိနိုင်ပါတယ်ကွန်ပျူတာ Microsoft ကိုတီထွင်ခဲ့သူ Bill Gates ရေးသားတဲ့စာအုပ်မှာအနာဂတ်သတင်းအချက်အလက်များရှာဖွေတင်ပြရာမှာမြန်ဆန်တဲ့ဆက်များထပ်ပေါ်လာပါကမြည်သည့်နေရာမှမြည်သူနဲ့မဆိုဆက်သွယ်ထိတွေ့နိုင်မိသာမကစာကြည့်တိုင်းများနဲ့နှင်းညမရွေးဆက်သွယ်အသုံးပြုနိုင်လိမ့်မယ်လို့ကြိုတင်ဟောကိန်းထုတ်ထားတာကိုတွေ့ရပါတယ်။အခုခေတ်စက်မှုနည်းပညာများကြောင့်သတင်းအချက်အလက်များကိုပြောစမှတ်ပြုရလောက်အောင်မြန်ဆန်စွာရရှိခြင်းမှာအလွန်အကျိုးကြီးလာပါတယ်။ဒါပေမဲ့ဒီအကြောင်းအချက်တွေဟာနားလေသဘောပေါက်နိုင်စွမ်းနဲ့ထိုးထွင်းမြင်နိုင်စွမ်းကိုမတိုးဝါးစေပါဘူး။တက္ကနိကပညာရှင်များဖျားမဲတို့ရဲ့တွေးခေါ်ခံယူချက်နဲ့သိပ္ပံပညာရှင်များတို့ရဲ့ရရှိတဲ့အောင်မြင်မှုများတို့ဟာဖျားရှင်နဲ့သူ့ရဲ့အလိုတော်အကြောင်းဖျားရှင်ရဲ့ဂျေဇုတော်နဲ့ခရစ်တော်ရဲ့တည်ငောင်းအပြစ်မှကယ်တင်ခြင်းအကြောင်းအရာများကိုသိနာလည်အောင်စွမ်းဆောင်နိုင်ပါဘူးဒီအရာများကိုနားလည်နိုင်တဲ့ဉာဏ်ဟာတမန်ကျမ်းစာပဲဖြစ်ပါတယ်တိမောသေဩဝါဒစာဒုတိယဆောင်ခန်းကြီး3အငယ်15မှာယေရှုခရစ်ကိုယုံကြည်ခြင်းအားဖြင့်ကယ်တင်ခြင်းအလွတ်ငါပညာကိုပေးနိုင်သောဓမ္မကျမ်းစာကိုငယ်သောအရွယ်မှစ၍လေ့ကျက်သည်။ဓမ္မကျမ်းကိုလေ့လာသူဝီလျံဘာကလေးဟာပထမကမ္ဘာစစ်အတွင်းဗြိတိသျှစစ်သားတစုတွေ့ကြုံခဲ့တဲ့အတွေ့အကြုံတစ်ခုကိုပြန်ပြောင်းပြောပြခဲ့ပါတယ်။ဖျားမဲစစ်သားတူဟာအပြင်းပြေဖတ်ရှုဖို့အတွက်ဘုန်းတော်ကြီးတပားစီမှာစာအုပ်ငားတဲ့အခါဘုန်းတော်ကြီးကလည်းတအုပ်သေးသောကျန်းစာအုပ်ကိုပေးတော့စစ်သားကမဖတ်ချင်ဘူးဒါပေမဲ့ဘာမှမရှိတဲ့အဆုံးရှိတဲ့ကျန်းစာအုပ်ကိုပဲဖတ်တဲ့အခါအေးတတာဝတ္ထုကိုဖတ်မိပြီးစိတ်ဝင်စားလာရာကနေတအုပ်လုံးဖတ်ဖြစ်သွားခဲ့ပါတယ်တမန်ကျန်းစာမှာအမှန်တရားများရှိကြောင်းသိရှိလာခဲ့ရတယ်ပ ပညာကိုပေးနိုင်သောဓမ္မကျမ်းစာလို့ဓမ္မကျမ်းကဖော်ပြထားပါတယ်။ယေရှုခရစ်တော်ကိုယုံကြည်ခြင်းဖြင့်ကယ်တင်ခြင်းရရှိမယ်ဆိုတဲ့ပညာလင်းကိုလူသားတို့အားပေးခဲ့ခြင်းဖြစ်ပါတယ်။ညီငွေစရာကောင်းတယ်ဝိညာဉ်ခေါ်အားမဖြစ်နိုင်လို့ထင်ရတဲ့ကျမ်းပိုင်များပင်လေလူတက်တာများကိုပြောင်းလဲစေနိုင်တဲ့တကူနဲ့ပြည့်စုံစေပါတယ်။ကျမတို့ရဲ့လူ့ဘဝကြီးထဲမှာအခုခေတ်မှာတော့တည်ရင်ကိုယ့ တွက်သတင်းကောင်းကိုရွေးချယ်နားဆင်ကြပါလို့ပြောပါရစေ
။ဒီချင်းလေးတစ်ခုစီလူတိုင်းမှရှိတဲ့ဒါဟာလေးပြမြပေးတဲ့ဆူလန်ပဲ။ဒီဆူလန်လေးကိုမြင်နေမြုံထားရင်တော့ကျင်ပြရစီရင်ဒီကိုခံရမယ်။Baby, man.